ဒီကန်ဒီနယ်မြောက်ပိုင်းမှာအခြေအနေတွေပုံမှန်ပြောင်းဖြစ်စေဖို့နဲ့ဒေသတွင်းဖွံ့ဖြိုးတိုးတက်ရေးအတွက်ပူးပေါင်းဆောင်ရွက်ဖို့အိန္ဒိယနဲ့မြန်မာနိုင်ငံကြားနားလည်မှုစာချုပ်လာကိုဗုဒ္ဓနေ့ကလက်မှတ်ရေးထိုးခဲ့ပါတယ်။အိန္ဒိယနိုင်ငံကြားရေးအတွင်းဝန် S. Jayashankar နဲ့မြန်မာအစိုးရလူမှုဖွံ့ဖြိုးရေးကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးစိုးအောင်တို့နေပြည်တော်မှာလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။နားလည်မှုစာချုပ်လာအရဘင်္ဂလားဒေ့ရှ်ကနေရခိုင်ပြည်နယ်တွေကိုပြန်လာမဲ့ဒုက္ခတွေတွေနေရာပြန်တဲ့အခါအရေးပေါ်လိုအပ်ချက်တွေကိုဖြည့်ဆည်းပေးရင်းနဲ့နေအိမ်စောက်လို့ရေးကိုအိန္ဒိယကအကူအညီပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံကိုတရားဝင်ခီးစဉ်ဖြစ်ပမာဆုံးရောက်လာတဲ့မစ္စတာဂျာရှန်ကာဟာနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပြီးအခုလိုတွေ့ဆုံစဉ်အတွင်းမြန်မာနဲ့အိန္ဒိယနိုင်ငံအကြားပူးပေါင်းဆောင်ရွက်မှုဆက်လက်တိုးမြှင့်ရေးရခိုင်ပြည်နယ်အတွင်းလူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာအိန္ဒိယကအကူအညီပေးမဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့အတိုင်ငံရုံးကသတင်းထုတ်ပြန်ပါတယ်။မစ္စတာဂျန်ရှန်ကာဟာနေပြည်တော်မှာနိုင်ငံတော်အတိုင်ငံရုံးပြည်ထောင်စုဝန်ကြီးဦးကျော်တင်းဆွေနဲ့လူမှုဖွံ့ဖြိုးရေးကယ်ဆယ်ရေးနဲ့နေရာပြောင်းလဲချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေရိုးနဲ့လည်းတွေ့ဆုံခဲ့ပါတယ်ခင်ဗျ။